အမေရိကန်သမ္မတဘရက်အိုဘားမားက2016ခုနှစ်အတွက်အစိုးရအသုံးစီဒေါ်လာတန်ပေါင်း4သန်းကွန်ကရစ်လွှတ်တော်ကိုအစိုးပြုလိုက်ပါတယ်။ဒီတင်ပြချက်မှာလူချမ်းသာတွေကို2016ခုနှစ်မှာအခွန်တိုးမြင့်ကောက်ခံဖို့အသုံးစီဖျက်တောက်ခွင့်အာဏာကိုအဆုံးသတ်စေဖို့နဲ့ဗန္ဓာရေးအကျပ်တဲကနေလူလက်တန်းစားတွေကိုကူညီနိုင်ဖို့အတွက်ငွေကြေးပုံမှုပေးဖို့စတာတွေပါဝင်ပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတဖြစ်တဲ့မစ္စတာအိုဘားမားကသူ့ရဲ့အဆိုပြုချက်ဒီအပေါ်လွှတ်တော်မှာရှိတဲ့ Republican Party ဝင်တွေကတင်းတင်းမာမာဆန့်ကျင်တာကိုရင်ဆိုင်ရဖို့ရှိမှန်းသိထားပါတယ်လို့တင်းတင်းလာနေမှာပြောလိုက်ပါတယ်။ဒါပေမဲ့ကျွန်တော်တို့လူသားတွေတိုင်းပြည်မျိုးဖြစ်နိုင်ဖို့အတွက်တိုင်းပြည်မှာအဓိကကျတဲ့ရွေးချယ်မှုတွေကိုလုပ်ကြရမှာပဲဖြစ်တယ်ဆိုပြီးတော့သမ္မတကပြောပါတယ်။လူနည်းစုတစုကောင်းစားပြီးတော့အများမှာဘာမှအကျိုးခံစားမှုမရှိတဲ့စီးပွားရေးမျိုးကိုအမေရိကန်နိုင်ငံအနေနဲ့လက်ခံမှာလားလို့အမိမိလုံခြုံရေးဌာနကသွားရောက်စဉ်သမ္မတကမေးခွန်းထုတ်လိုက်ပါတယ်